မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်နောက်ပိုင်းမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်နေဆိုပြီးတော့ဖမ်းဆီးခံထားရပြီးတော့အကျဉ်းချခံနေရတဲ့အသက်မပြည့်သေးတဲ့ကလေးငယ်အရေးအတွက်ဟာရန်ကုန်မြို့တမြို့ထဲမှာတင်အယောက် 1,500 နီးပါးရှိပါတယ်လို့ကလေးငယ်အရေးလှုပ်ရှားသူတွေကပြောပါတယ်ဒီလိုမျိုးအချင်းကြခံနေရတဲ့ဒီကလေးငယ်တွေမှာစံမာရေးဆောင်ရှောက်မှုအားနေတာကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်ခံရတာကလေးငယ်တွေရဲ့အခွင့်အရေးဆုံးရှုံးတာတွေနဲ့ကြုံတွေ့နေရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးထားပါတယ်
။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆန္ဒပြမှုအကြမ်းဖက်မှုလက်နက်မှုစတာတွေနဲ့လူငယ်အများအပြားဖမ်းဆီးခံခဲ့ရတဲ့အထက်မှာ18နှစ်အောက်အသက်မပြည့်သေးတဲ့ကလေးငယ်တွေလည်းတော်တော်များများပါဝင်ပါတယ်။လက်လန်းပြည်တော်စီးရင်တွေအရာရန်ကုန်တမြို့ထဲမှာတင်ဖမ်းဆီးခံထားရတဲ့ကလေးသူငယ် 1,500 နီးပါးရှိနေတယ်လို့ကလေးသူငယ်အရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတယောက်ကပြောပါတယ
်။အာဆံမင်းကြီးကတော့ဟိုရန်ကုန်ဧရိယာတစ်ခုလေဆိုလို့ရှိရင်ပေါ့နော်။အခုဖြစ်ခဲ့တဲ့ဒီ3နှစ်အတွင်းဆိုရင်အာမင်းကြီးရောယောက်ျားလေးပေါင်းဆိုလို့ရှိရင်တော့ 1,500 နီးလောက်တော့ရှိနေကြ။ကျွန်တော်တို့ဒီအဖွဲ့နယ်တွေမှာ3နှစ်အတွင်းကျွန်တော်တို့ဆိုလို့ရှိရင်900လောက်ကျွန်တော်တို့လိုက်ပြီးပါပြီပေါ့နော်။ဆိုတော့ဟိုတခြားအဲ့လိုမျိုးကျွန်တော်တို့လူမျိုးပဲလိုက်တဲ့ဖွဲ့ရရှိရတဲ့ခါကြတော့လေ1,500နီးလောက်တော့ရှိနေတယ်လို့ထင်တယ်ဗျာ။
စစ်ကောင်စီလက်ထက်ဖမ်းဆီးခံရတဲ့ကလေးငယ်တွေဟာကလေးသူငယ်ဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်ခံနေကြရပါတယ်။ရဲစခန်းတွေမှာချုံနှောင်ခံထားရတာကလေးအမှုတွေကိုစောလျင်စွာစစ်ဆေးရမယ်ဆိုတဲ့ဥပဒေကိုဆန့်ကျင်ပြီးအမှုတွေနှောင့်နှေးကြန့်ကြတာအမှုစစ်ချိန်မှာလည်းခုခံခြေပနိုင်ခွင့်တွေဆုံးရှုံးခဲ့ကြတယ်လို့သူကဆက်ပြောပါတယ်
။အဓိကအနိုင်ငံရေးအမှုတွေမှာကပေါ့သုံးသုံးချိန်နေရတော့ကလေးတွေနဲ့ပတ်သက်ပြီးကြုံနေရတာကဒီအမှုတွေကိုဖက်ဖက်ဖက်ဖက်ပြီးတော့ဆွဲတာဗျ။ဘယ်လိုလဲဆိုတော့ဒီအေးဒီကလေးကဟိုပေါ့နော်တနီးယာမှာတစ်ခုလောက်တယ်ပေါ့ဗျာအဲ့တနီးယာအဲ့မျိုးနေရနေပြီးတော့တစ်ခုဆွဲတယ်ဒါပေါ့ကျမ်းပတ်ပုံမှာပါညာပေါ့နော်အဲ့ဒါနဲ့သူကဆွဲလိုက်အဲ့တစ်ခုပေါ့နောက်တနီးယာမှာလည်းသူကနောက်ဒီနောက်တစ်မျိုးနေမှာလည်းနောက်တစ်ခုသူကဆက်ကျူးလို့နေဆိုလို့ရှိရင်လည်းသူ့နောက်တစ်မျိုးနေရလည်းထပ်ပြီးတော့တရားဆွဲတယ်အဲ့အဲ့လိုတွေမခတယ်ကျွန်တော်တို့တွေ့နေရတယ်ဒါလည်းဆိုတော့ဒီတစ်မျိုးနေတယ်ပဲဒါပေမဲ့သူကပြုတ်လုတဲ့နေရာမတူဘူးပေါ့နော်မတူတာကိုသူကအမှုတွေအများကြီးခွဲဆွဲပြောရရင်တော့ဒီပြည်မှုဆိုင်ရာအကျင့်တုံးနေမှာလည်းရှိပါတယ်သူစီရင်စီရင်တုံးနေမှာလည်းရှိပါတယ်ဒါလည်းဆိုဒီဒီပြုတ်လုမှုတစ်ခုပေါ့နော်တယောက်ထဲရမယ်လုတဲ့ဟာကထက်ကထက်ကဆွဲတဲ့ပုံစံတော့ဖြစ်နေတာပေါ့လေးလာမိတယ်လို့ပေါ့နော်အဲ့လိုဆွဲတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ခြေပါဖို့ကြိုးစားခဲ့ဘူးလေပေါ့နော်ဒါပေမဲ့အဲဘာဖြစ်လဲဆိုတော့နောက်ဆုံးကျတော့လေဒီရောင်ပဲသူတို့လက်ခံနေသူငယ်ပတ်သက်ပြီးတော့ခြေပါခွင့်လို့ဘာလို့မှကျတော့ကျွန်တော်တို့ကဘယ်လိုပဲခြေပါခြေပါဘယ်လိုပဲမပေါ်ပါမပေါ်ပါအချိန်တိုင်းတော့ပြစ်တယ်တော့ချခံရတာမျိုးပေါ့နော
်ဖန်စီခံထားရတဲ့ကလေးငယ်အများစုဟာတက်မတော်ပြိုကွဲအောင်လှုပ်ဆောင်မှုပုံမှန် 905- ကကြီးနဲ့တရားစွဲခံကြရသလိုအကြမ်းဖက်ဥပဒေပုံမှန်တစ်ခုဖြစ်တဲ့90ညပောက်ကွဲစေတတ်သောလက်နက်ဥပဒေဆိုင်ရာဥပဒေပုံမှန်345ရို့နဲ့တရားစွဲခံရတာတွေများတယ်လို့ရှင်းနေတွေကပြောပါတယ်။ရန်ကုန်တိုင်းမန္တလေးတိုင်းတို့မှာတော့ထောင်ချခံရတဲ့ကလေးငယ်တွေကိုလူငယ်လေးချင်ရေးစခန်းကျောင်းတွေမှာထားပေမဲ့တခြားဒေသတွေမှာတော့တီးခြားခွဲထားတာမျိုးရှားပါတယ်။စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူတွေကိုဖမ်းဆီးနိုင်ဖို့သူတို့မိသားစုဝင်တွေကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေကိုစစ်ကောင်စီကတရားခံသဘောမျိုးဖမ်းဆီးထားတာတွေရှိတယ်လို့လည်းရှင်းနေကပြောပါတယ်။တရားစီရင်ရေးဘိုင်းမှာဆိုရင်လည်းပြစ်မှုထင်ရှားစွာမပြနိုင်သူကိုတော့မှအမြင့်ဆုံးထောင်ဒဏ်ချမှတ်နိုင်အောင်လို့အာဏာပိုင်တွေဘက်ကကြိုးစားမှုတွေရှိခဲ့ပြီးတော့လူငယ်ချင်းသာခွင့်ပေးတဲ့အခါမှာလည်းကလေးတွေအတွက်ထွက်သွင်းစဉ်းစားတာနေတယ်လို့ရှင်းနေတွေကပြောပါတယ်။အသက်မပြည့်သေးတဲ့ကလေးငယ်တွေကိုတရားခံအနေနဲ့ဖမ်းဆီးတာဟာကလေးသူငယ်အခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုပါချိုးဖောက်ရရောက်တယ်လို့လူအခွင့်အရေးဆောင်ရွက်သူတွေကထောက်ပြကြပါတယ်။ဒါတွေနဲ့ပတ်သက်လို့လူငယ်တင်နန်းချောင်းတွေနဲ့ပြည်ထရေးဝန်ကြီးဌာနဘက်ကို VOA ကအချိန်ချင်းဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေဆိုတာမျိုးမရှိခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB တာဝန်ရှိသူတို့ကတော့ကလေးငယ်တွေဟာဖမ်းဆီးခံထားရခြင်းကစပြီးတော့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအခက်အခဲတွေကိုတော်တော်လေးရင်ဆိုင်ကြုံတွေ့နေရတယ်လို့ပြောပါတယ်
။သူကလေးတွေဆိုလို့ရှိရင်ဒီစစ်ခုံရုံးကလည်းဒီပြစ်ဒဏ်ကြီးကြီးတွေကိုဟိုချလိုက်တာတွေရှိတယ်။ဟိုအင်းစိန်ဆောင်နေရာမျိုးကိုပို့ပြီးတော့တခြားဒီရာဇဝတ်သားတွေနဲ့အတူတူထားခံရတဲ့ဒီလိုနေရာမျိုးရောက်သွားတဲ့သူတွေလည်းရှိတယ်ပေါ့နော်။အဲ့တော့ခိနှိပ်မှုကတော့အခုချိန်ကတော့ဒီစစ်အုပ်စုကတော့ရှင်းနေတာ။သူတို့ကိုဆန့်ကျင်လို့ရှိရင်ကလေးရောလူကြီးရောဘာမှချန်တာမဟုတ်ဘူး။အသက်ကြီးခြင်းမပြည့်ခြင်းပေါ်မှာကြည့်ပြီးတော့ခွဲနေတာမဟုတ်ဘူး။ကိလေသာကံမဲ့တန်းတူစီမဲ့ကြမ်းကံမဲ့ဒီကတည်းကပို့ပြီးတော့ဟိုဆိုးဟိုဆိုးတဲ့ကိစ္စဒီနေ့2021အနာသိမ်းရဲ့အချိန်ညစာပြီးတော့ကိုဗစ်အချိန်ညလို့ထောင်းစားပြီးမတွေ့တဲ့ကိစ္စပေါ့ဒီကလေးတွေကိုမူတမိပါရင်လည်းလုံးဝထုတ်လို့မရဘူးကလေးတွေရဲ့အချိန်ကြီးကျမရဲ့အချိန်ကြီးစိုင်းရအချိန်ကြီးမှမတိရဘူးပေါ့
နော်မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေဖြစ်တဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာဥပဒေမှာတော့ကလေးသူငယ်ဆိုတာကိုအသက်18နှစ်အောက်လို့အဓိပ္ပာယ်ဖွင့်ထားပါတယ် ကလေးသူငယ်တွေကိုလက်ထိတ်ခတ်ပြီးမဖမ်းရ၊အချုပ်လိုထောင်လိုနေရာမျိုးတွေမှာဖမ်းဆီးထိန်းသိမ်းထားလို့မရ၊ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်ခွင့်မရှိ။ကလေးသူငယ်တရားရုံးတွေမှာပဲစစ်ဆေးရမယ်ဆတဲ့အချက်တွေပါရှိပါတယ်။ဒါကိုစစ်ကောင်စီဘက်ကမလိုက်နာပဲအသက်မပြည့်သေးတဲ့ကလေးငယ်တွေဟာအကျဉ်းထောင်အချုပ်ထောင်တွေမှာဖမ်းဆီးထိန်းသိမ်းခံနေရတာ၊စစ်ကြောရေးလိုနေရာမျိုးမှာညှဉ်းပန်းနှိပ်စက်ခံရတာ၊စစ်ခုံရုံးလိုနေရာမျိုးတွေမှာရုံးတင်စစ်ဆေးခံနေရတာမျိုးတွေကြုံတွေ့ရပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတော်မှာဖမ်းဆီးခံရသူက2000ခွဲနီးပါးရှိတဲ့ထဲမှာကလေးငယ်660ကျော်ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စက်တင်ဘာ9ရက်နေ့ထုတ်စရင်မှာဖော်ပြပါရယ်။တည်တံပေးခံရသူအယောက်150နီးပါးရှိခဲ့တာမှလည်းအသက်မပြည့်သေးတဲ့ကလေးငယ်2ဦးထက်မနည်းပါဝင်တယ်လို့ဖော်ပြထားပါရယ်။စစ်ကောင်စီကတော့ AAPP ရဲ့စရင်ဟာခြေကားထားတဲ့စရင်တွေဖြစ်တယ်လို့ပြောကြားလို့ရှိပါရယ်ရှင်။